မြန်မာနိုင်ငံမှာကိုဗစ် -19 ကာကွယ်ဆေးထိုးလုပ်ငန်းတွေကိုအရှိန်မြှင့်ပြီးတော့ဆောင်ရွက်နေပါတယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတဦးက VOA ကိုပြောပါတယ်။မြန်မာနိုင်ငံမှာလက်ရှိရောဂါပိုးနမူနာစစ်ဆေးတဲ့အခြေအနေကူးစက်မှုမြင့်တက်နေတဲ့အိန္ဒိယချင်းထိုင်းနဲ့အိန္ဒိယကနေရောဂါပြန့်နှံ့မလာအောင်ဘယ်လိုပြင်ဆင်တားဆီးထားပါသလဲစတဲ့မြန်မာနိုင်ငံကကိုဗစ်ကပ်ရောဂါအခြေအနေအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရနိုင်ကပြောပြပေးပါမယ်။
မြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကိုအတိုင်းအတာတစ်ခုအထိထိန်းချုပ်ထားနိုင်ပြီးလက်ရှိမှာကိုဗစ်ရောဂါကာကွယ်ဆေးထိုးလုပ်ငန်းတွေကိုအရှိန်ဟုန်မြင့်ဆောင်ရွက်နေတယ်လို့မဟုတ်ကူးစက်ရောဂါတိုက်ဖျက်ရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်ခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ
်။လက်ရှိမှာတော့ကာကွယ်ဆေးထိုးပေးတဲ့လုပ်ငန်းတွေကိုတော့အရှိန်ဟုန်မြင့်ပြီးတော့ဒါလှုပ်ဆောင်နေပါဘောနော်။လက်ရှိမှာဆိုကျွန်တော်တို့ဟိုကာကွယ်ဆေးတပတ်မှကျင်းပေါ့နော်။ဒီချိန်မှထိုးရသေးထိုးပြီးတဲ့လူအားဆိုလို့ရှိရင်သက်ခွန်တသမာခွန်သိန်းပေါ့နော်ရှိပါလေနှစ်ချိန်ဖြစ်ထိုးပြီးတဲ့သူက7သိန်းကျော်ပါပြီနော်အော်အဲ့ဒါဆိုတော့အခုထိုးပေးနေတယ်လက်ရှိမှာကျွန်တော်တို့ဟိုထိုးပေးဖို့ဒုတိယချိန်ထိုးပေးတဲ့ထိုးပေးဖို့ကြံတဲ့သူတွေကိုဆက်ထိုးပေးတယ်ဒါအပြင်တရုတ်ကဆူဒန်နဲ့ဖိုင်နိုဖန်ကောက်ွယ်ဆေးကိုလည်းရှေ့ဘက်ထဲမှာထိုးပေးဖို့အတွက်တာဆောင်ရွက်နေပါတယ်အိန္ဒိယနိုင်ငံရောဂါဖြစ်ပေါ်မှုတွေများနေတဲ့အတွက်ကြောင့်မို့အိန္ဒိယကဆေးတွေကိုလုံးလုံးစေတော့ပြပါတင်ပြနော်ကြ ాయి ပြပြနာတာရှိပါတယ်ဒါကလည်းသူတို့နိုင်ငံရောဂါကူးစက်မှုအခြေအနေအတိုင်းအတာတစ်ခုထိထိတ်ချုံနာနိုင်ပြီဆိုတဲ့အချက်ကဒီစီးပွားတွေကိုစိုးစိုးဖို့အတွက်ဒါတွေကသူတို့မှအစီအစဉ်ရှိပါတယ်ပို့တဲ့ခါမှာလည်းမနိုင်ငံကူးစက်ပေးနိုင်ငံတွေလည်းပါပါတယ်ဒါဆိုရင်ကျမတို့ဝယ်ထားတဲ့ကောက်ွယ်ဆေးသူ2တန်းမရသေးဘူး28တန်းကိုသူအနေနဲ့သူပေါ့နော်တုံလိုက်တုံလိုက်တာရရှိမှာဖြစ်ပါတယ်ရရှိမှုပေါ်မူတည်ပြီးတော့ထိုးနှံပေးမှာဖြစ်ပါတယ်အဲ့တော့ဒီ2021ခုနှစ်တုန်းကဘယ်လောက်ပါဆန်တဲ့ထိုးနှံပေးနိုင်တယ်လဲဆိုတာတော့ပြောလို့မရပါဘူး။ဘာဖြစ်လို့လဲဆိုတော့ချိုးဟာတွေကကိုယ့်ရဲ့ပေါ့နော်ကိုယ့်ရဲ့ဒီစွမ်းဆောင်နိုင်ရည်ကမရှိပါဘူး။ WHO ကလည်းကာကွယ်ဆေးတွေထိုးချဖို့ရှိတယ်။နောက်တစ်ခုကကျမတို့ဝယ်ထားတာလည်းရမယ်ဆိုရင်ရရင်ရတော့ပေါ့မူတည်ပြီးတော့ဒါအများဆုံးထိုးနှံပေးမှာဖြစ်ပါတယ
်။လက်ရှိမှာကိုဗစ်ကာကွယ်ဆေးကိုဘယ်သူတွေကိုဦးစားပေးထိုးနေတယ်လဲဆိုတာတော့သူကမပြောပေမဲ့ပြည်သူအလုံးကိုဆေးရတဲ့အပေါ်မူတည်ပြီးအတုံးလိုက်ထိုးပေးသွားမယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဆက်အနာသိမ်းလိုက်ပြီးတဲ့နောက်ဆရာဝန်တွေဆေးဝန်ထမ်းတွေတော်တော်များများရုံးမတက်ပဲအနာဖီဆန်နဲ့ CDM လို့ရှားမှုမှာပါဝင်ခဲ့ကြပါတယ်။အဲဒီထဲမှာကိုဗစ်ရှိမရှိစစ်ဆေးပေးနေတဲ့ဆေးသုတေသနဦးစီးဌာနနဲ့ဆေးရုံတွေလည်းပါဝင်ကြပါတယ်။အခုဆိုကိုဗစ်တက်ခွဲနမူနာစစ်ဆေးတဲ့ပမာဏတိတိသာသာလျော့နေသွားကြတာမှာအနာမသိငင်ကတနေ့ကိုတောင်းကနန်းရှိခဲ့တာကနေအခုဆိုနေ့စဉ်စစ်ဆေးတဲ့ဓာတ်ခွဲနမူနာကထောင်ကနန်းပဲရှိပါတော့တယ်။ဒေါက်ခင်ခင်ကြီးကတော့ကိုဗစ်စစ်ဆေးတဲ့ပုံစံကိုပြောင်းလိုက်တာကြောင့်လို့ပြောပါတယ
်။ဆိုတော့ကျွန်တော်တို့လက်ရှိမှာဆိုလို့ရှိရင် test က2000ကျော်ပဲလုပ်နိုင်တယ်ဆိုတာကအရင်တော့က1000ကျော်လုပ်နိုင်တယ်အခု2000ကျော်ဆိုတော့ကျွန်တော်တို့ testing policy ကလည်းကျောင်းသွားလို့ဖြစ်ပါတယ်။အခုလက်ရှိအခြေအနေမှာဆိုကျွန်တော်တို့ဒီကားတွေ truck ကပေါ့နော်ခုံကားတွေစကားသမားတွေပြရတယ်ဒါမျိုးတွေကိုစစ်ဆေးတာတွေမရှိတော့ဘူးဖြစ်လို့ရှိရင်အင်းပေါ့နော်ခီးသွားတယ်ပြင်းခီးသွားလေးနဲ့သွားတဲ့သူစစ်တာမရှိတော့အဲ့အဲ့စစ်နဲ့စစ်တဲ့ testing protocol ကပြောင်းလိုက်တဲ့အတွက်ကြောင့်မို့ဒါကတော့ကိုရီးယား1000ဝန်းကျင် 9000 1000 8000အဲ့လောက်ရှိနေတဲ့အတွက်ဒါဆိုရင် testing protocol ပြောင်းလိုက်လို့ဒါ test လုပ်တဲ့ပမာဏကနည်းတယ်လို့ပြောလို့ရပါတယ်နော်အဲ့ဒါဆိုတော့ကတော့ဒီကိုရီးယားလည်းဒီကျွန်တော်တို့ RTD နဲ့စစ်တယ်ဒီလိုခီးသွားသူစစ်တယ်ဆိုတော့ကလည်းဒါကကျွန်တော်တို့ဒီကုန်စည်ကူတန်းသွားလာရေးအစဉ်ပြေလွယ်ကူပြီးတော့၆ပွင့်စီဖြစ်ပါတယ်။သို့တော့ကိုနိုင်ငံရဲ့အခြေအနေသားရတော့ယောဂပိုးကူးစက်မှုဟာခုနပြောဆိုထိန်းချုပ်နိုင်တဲ့အခြေအနေမှာရှိနေပါတယ်။ဒါပေမဲ့တော့ထပ်ပြီးတော့ကျွန်တော်တို့ထပ်စစ်ဖို့တိုးချက်ပြီးတော့ထပ်စစ်ဖို့လေရှိပါတယ်ဒီနေရာမှာစစ်တဲ့သူတွေမှာတော့ကျွန်တော်တို့ဟိုတံပြန်လက္ခဏာရှိတဲ့သူတွေနောက်တစ်ခုကကျတော့ဒီပိုးတွေ့တဲ့သူရဲ့ contact တွေဓာတ်တွေထိတွေ့သူတွေအဲ့ဒါတွေစစ်တာအများပါတယ်။ဒီလက်ရှိတွေ့ရှိရတော့တင်းနဲ့နှစ်ရာခိုင်နှုန်းဝန်းကျင်တော့မရှိပါဘူး။နောက် test တွေဆိုလို့ရှိရင်ဒီမှာတို့အခုဆိုရင် NHL နဲ့ test တွေဒီကရန်တပတ်ကလေးကပြန် run နေပါပြီ။ဟိုပေါ့နော် run နေနှုန်းကတော့တတိယကနေ300ကျော်400ဝန်းကျင်တော့ run နိုင်ပါတယ်။ဒီလိုဆိုတော့ပြီးအခု test စစ်ဆေးမှုတွေဆိုမနေ့ကဆို2000ကျော်လာတွေ့ရမှာဖြစ်ပါတယ်။ဖြည်းဖြည်းနဲ့တော့တိုးပြီးတော့လုပ်နေပါတယ
်။ပြောသွားတဲ့အထက်က NHL ကတော့အမျိုးသားကျန်းမာရေးဓာတ်ခွဲခန်းဖြစ်ပါတယ်။မြန်မာနိုင်ငံနောက်ဖက်ချမ်းနဲ့ထိဆက်နေတဲ့အိန္ဒိယနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုနှုန်းဟာစိုးရိမ်စရာကောင်းလောက်အောင်ဖြစ်နေသလိုအရှေ့တောင်ဘက်နဲ့ထိဆက်နေတဲ့ထိုင်းနိုင်ငံမှာလည်းနေ့စဉ်ကိုဗစ်အတီးပြုတ်လူနာထောင်ကနန်းရှိနေပါတယ်။ဒီလိုအခြေအနေမှာမြန်မာနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေဘက်ကနေပြန်ပွားကူးစက်မှုရောက်မလာအောင်ဘာတွေပြင်ဆင်ထားသလဲဆိုတာနဲ့ပတ်သက်လို့လည်းဒေါက်ခင်ခင်ကြီးကအခုလိုပြောပါတယ်။လက်ရှိအခြေအနေမှာတော့ relief site နဲ့
ဝင်ရောက်မှုကဆိုတော့တနည်းဦးနှစ်ယောက်ဝန်းကျင်နှစ်ယောက်ကြောကြောလောက်ရှိပါတယ်အဲ့ဒါဆိုတော့အဲ့ဒီမှာတော့တွေ့ရှိမှုပို့တွေ့ရှိမှုနှောင်းကတော့တွေ့ရခိုင်တော့အောက်ပဲရှိပါတယ်ဆိုတော့ဒီကဲတဲ့ဒီအိန္ဒိယမပိတ်ခင်ဆိုရင်တော့အိန္ဒိယပြိုင်နဲ့ဒါနဲ့သူအိလေးမမရှစ်ဆယ်နှစ်ယောက်မှာတော့55ယောက်ပေါ့ကျွဲ့ကျွဲ့60ယောက်ခိုင်တော့အဲ့ဒါတော့ပေါ့ကျွဲ့တွေ့ပါတယ ထိုင်းကလာတယ်လင်းနဲ့လာမယ်ဆိုရင်တော့လင်းမှာလင်းနဲ့လာတဲ့သူတွေရဲ့သူ့ပရိုစီဂျာအတိုင်းမှာပဲဒါကတော့เนาะရေပြင်းကလာတဲ့သူတွေဆိုလို့ရှိရင်ခုမြောက်ရွယ်ဝင်နေဝင်နေရင်တော့ဆိုတနည်းကိုငားရဲ့ကြောချဝင်တယ်အခုနောက်ပိုင်းသူကတနည်းကိုနှစ်ရာပဲတန်းတက်လက်ခံတယ်လက်ခံတဲ့သူတွေကိုတနည်းတကြာလက်ခံတယ်လက်ခံပြီးတော့ဟိုတက်ဖြစ်တယ်တက်ဖြစ်ပြီးတော့ခါကျတော့ရေလို့ဒါမျိုးကလေ ပြီးတော့သူတို့ကားလိုက်နေတယ်ကားတွေနဲ့ပို့ဆောင်တာရှိပါတယ်နော်တကယ်လို့တော့ positive ဖြစ်တယ်ဆိုလို့ရှိရင်တော့ကျမတို့ကအပေါ်စစ်ဖြစ်တဲ့ယောဂလက္ခဏာသိမဆိုးဘူး positive တွေ့ရုံပဲဆိုလို့ရှိရင်တို့ကိုဟိုသိချာကုသမှုဘောနော်ကုသမှုပေးတဲ့နေရာရှိပါတယ်အဲ့ဒါမှာထားပါတယ်ဒီလိုသိယောဂကျင်းထန်နေသိုးတယ်ဆိုလို့ရှိရင်တော့ဒီညောင်ရီစေယုတ်ကြီးဒိုးရင်ဖန်စေယုတ်ပေါ့နော်လိုရလို့ရှိရင်တော့ဝေဘာကြီးတိပို့မယ်ဆိုပြီးတော့ဒါမျိုးတွေစီစဉ်ရှိပါတယ်လက်ရှိနေတာကလို့ပို့ရတာမရှိပါဘူးယောဂကျင်းထန်တဲ့သူတရားမှမရှိပါဘူး
ကျမရေဝန်ကြီးဌာနရဲ့မေလ23ရက်ည8နာရီထုတ်ပြန်ချက်အရတနိုင်ငံလုံးကဓာတ်ခွဲနမူနာ2019ခုကိုစစ်ဆေးတဲ့ထဲကကိုဗစ်အတည်ပြုလူနာအယောက်30ရှိခဲ့ပါတယ်။မြန်မာနိုင်ငံမှာစုစုပေါင်းအတည်ပြုလူနာက 34,304 ယောက်ရှိပြီးတော့သေဆုံးသူက 3,212 ယောက်ရှိတယ်လို့ကျမရေဌာနစီးရင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ။